လာမယ့်မတ်လ30ရက်နေ့မှာသမရသစ်ကိုလက်ရှိသမရကအာဏာလွှဲအပ်ပြီးမဲ့နိုင်ငံတော်အကြီးအကဲတာဝန်လွှဲပြောင်းရေးကိစ္စအတွက်လက်ရှိအစိုးရဘက်ကအသင့်ဖြစ်နေပြီလို့နိုင်ငံတော်သမရယုံတာဝန်ရှိသူကပြောဆိုလိုက်ပါတယ်။အစိုးရတက်မှာပါဝင်မဲ့ဝန်ကြီးတစ်တွေအနေနဲ့သက်ဆိုင်ရာဝန်ကြီးဌာနတွေကိုတောရောက်လေ့လာနိုင်ဖို့စီစဉ်နေသလိုဝန်ကြီးတစ်တွေအတွက်အင်အားလွှဲအပ်ရေးစီမံပေးနေတယ်လို့နိုင်ငံတော်အကြီးအကဲတာဝန်လွှဲပြောင်းမှုအထောက်အကူပြုကော်မတီဝင်ကပြောပါတယ်။အသေးစိတ်ကိုတော့ဆက်သွယ်မြင်မြန်ထားတဲ့အမတ်စုမုံကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ဟုတ်ပါတယ်။2015ရွေးကောက်ပွဲအနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရွေးချယ်ပြီးပြည်ထောင်စုလွှတ်တော်ကတင်မြှောက်လိုက်ပြီးဖြစ်တဲ့သမရသစ်ဦးထင်ကျော်ကိုလက်ရှိအစိုးရသမရဦးသိန်းစိန်ကသူ့တက်တန်းကုံအပြီးအုပ်ချုပ်ရေးအာဏာကိုလာမယ့်မတ်လ30ရက်နေ့မှာသမရအိမ်တော်မှာအခမ်းအနားနဲ့တာဝန်လွှဲအပ်မှာဖြစ်တယ်လို့နိုင်ငံတော်အကြီးအကဲတာဝန်လွှဲပြောင်းမှုအထောက်အကူပြုကော်မတီဝင်လည်းဖြစ်နိုင်ငံတော်သမရယုံဒုတိယညွှန်ကြားရေးမှူးချုပ်လည်းဖြစ်တဲ့ဦးစော်ထေက VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်။လက်မဲ့ကတော်ပြောင်းရင်ခံတော့ပေါ့နော်အိမ်တော်မှာလုံးဝအိမ်တော်မှာလုံးဝအဘလိုလဲဆိုတော့သမရဦးထင်ကျော်ကလွတ်တော်မှာဂရုတစွာရှိပြည်ပကနဲ့အိမ်တော်ဝင်လာလာတဲ့အချိန်မှာကျွန်တော်တို့သမရဦးသိန်းစိန်နဲ့ကျွန်တော်ကပြင်းနဲ့အဟောင်းပေါ့နော်အဲ့ဒါကြိုးကြောင်းအဲ့တော့သမရအစ်င့်နဲ့ကပြင်းနဲ့အစ်င့်ပေါ့အဝန်ကြီးဆိုရှိပါနဲ့အဲ့ရှိမောင်မှာသူကသမရပြင်းပေါ့နော်ပြင်းရှိမောင်မှာနိုင်ငံတော်သမရအဆောင်ရောင်ဆိုပြီးတော့သမရရဲ့ရှေးဆလဲပေါ့နော်အဲ့ကောင်ကဲပါပြည်ပကနဲ့အဲ့သမရဦးသိန်းစိန်နဲ့ဟုတ်ပါပါနော်နောက်ဝင်ကြီးဟောင်းနေဒီတွေနဲ့ချင်းနေဆက်ပြီးထောက်အဲ့အပြင်လည်းညပိုင်းကျရင်တော့သမရအစ်င့်ရဲ့အစီအစဉ်နဲ့ညလာစားပွဲပေါ့နော်အချမ်းချင်းမတ်လ30ပေါ့နော်30ဟိုဘက်ဒီဘက်ကြောတာလေဒီကြားထဲအကြောင်းလည်းမရှိဘူးပေါ့နော
်သမရအစ်င့်ဦးထင်ကျော်ကအဆိုပြုပြီးပြည်ထောင်စုလွှတ်တော်ကအတည်ပြုထားတဲ့ဝင်ကြီးအစ်င့်အတွက်လည်းသူတို့တာဝန်ယူမဲ့ဝင်ကြီးဌာနတွေကဝင်ကြီးတွေရဲ့လက်ရှိလုပ်ကိုင်ဆောင်ရွက်နေတဲ့လုပ်ငန်းစဉ်တွေကိုတွားရောက်လေ့လာဖို့အစီအစဉ်ကိုလည်းအနိုင်ရပါတီ NND ကတာဝန်ရှိသူတွေနဲ့ညှိနှိုင်းဆောင်ရွက်နေတယ်လို့သမရယုံဒုတိယညွှန်ကြားရေးမှူးချုပ်ဦးစော်ထေကရှင်းပြပါတယ
်30ရက်နေ့မတိုင်ခင်ပေါ့နော်မတိုင်ခင်မှာသက်ဆိုင်တဲ့ဝင်ကြီးတွေကကိုယ်နဲ့သက်ဆိုင်တဲ့ဝင်ကြီးဌာနတွေကိုတွားပြီးတော့တွားရောက်ကြည့်ရှုလာလို့ပါလို့ပထမပိုင်းမှာလုံမယ်လို့ပြောတော့ကျွန်တော်တို့ကလည်းဝင်ကြီးတွေလာတဲ့အခါမူလကလေးတိုင်းကျွန်တော်တို့ရှင်းလင်းပြန်ပြဖို့အဲ့ဒါလေးပြောနေတယ်ကျွန်တော်အစီအစဉ်တွေလုပ်ပြီးလုပ်ထားတာရှိတယ်ကျွန်တော်တို့ကတော့ဒိတ်တောင်းတာတော့နော်ဘယ်နေ့လာမလဲအဲ့ဒါကျွန်တော်တို့ဝင်ကြီးဌာနတွေကိုအကြောင်းကြားပြီးတော့ဝင်ကြီးတွေလာတဲ့အခါဘလိုရှင်းကြလင်းကြဆိုအဲ့ဒါမျိုးညင်ကြအောင်ပါဟုတ်တော့အဲ့ဒါလည်းတိတ်ကျွန်တော်တို့မတိသေးဘူးပေါ့
ဒါအပြင်အစိုးရအသက်မှာပါဝင်မဲ့ဝင်ကြီးတွေအတွက်နိုင်ငံတော်ကစီစဉ်ပေးထားတဲ့အိမ်ယာတွေနဲ့ပတ်သက်ပြီးတော့လည်းစနစ်တကျလွှဲပြောင်းပေးရနိုင်ဖို့အရေးစီစဉ်ပေးနေတယ်လို့ဥစော်ထေကပြောပါတယ
်အရင်ဆုံးကကျွန်တော်တို့နားစာဖြစ်မှာအထူးစီမံခန့်ရကရင်အဲ့တော့ဝင်ကြီးအသိန်းကြီးပေါ့နော်အဲ့ဒါနဲ့ကရင်ကင်ပြီးတော့အခုနောက်ပိုင်းအဲ့ဒီရောစီစဉ်ကအိမ်တော်တွေအဲ့ဒီဝင်ကြီးအိမ်ယာတွေသူ့အိမ်ယာတွေချိန်သိမ်းတယ်ပေါ့နော်ချိန်သိမ်းတော့အဲ့မှာဝင်ကြီးကိုကျွန်တော်တို့ကဘလောက်နောက်ဆုံးထားဆိုပြီးတော့သမရကညွှန်ကြားထားတာရှိတယ်။ဒါပေမဲ့ကြောင်းရှိပေါ့နော်။ကြောင်းရှိပြီးတော့ဘာကြောင့်ဆိုးပြီးတော့ကြောင်းရှိခိုင်းတာလဲဆိုတော့အိမ်မှာကျွန်တော်တို့သူတို့လက်ခံစဉ်ကရရှိခဲ့တဲ့အနေအထားအတိုင်းကိုပြန်ပြင်ပေးရတာပေါ့နော်။အုံမီလုံးကျွမ်းတာဒီပိုက်မလာတာကအဆပေါ့နော်။အဲ့အားမျိုးတွေအကုန်လုံးပြန်ပြင်ခိုင်းမူလားရရှိခဲ့လက်ခံရရှိစဉ်ကအနေအထားတိုင်းပြန်ပြီးတော့ပြင်ပေးမကောင်းရင်ပြင်ပေးပြင်ပေးပြီးရတယ်ပြန်ပြီးတော့ပြောကြောင်းဆိုပြီးတော့အဲ့လိုလှုပ်ထားတာ။လှုပ်ထားတော့အခုဝင်ကြီးတွေကဝင်ကြီးတွေတွေကသူတို့လွတ်တော်မှာကျန်းကျင်ပြီးတော့ဝင်ကြီးတွေဖြစ်ပြီပေါ့နော်ကျန်းကျင်ပြီးတော့ဝင်ကြီးတွေဖြစ်ပြီအဲ့ဒီကသမရအစ်စ်ကနေပြီးတော့ဝင်ကြီးဌာနနဲ့လူငယ်ပေါ့နော်တွဲပြီးတော့ခန့်တဲ့အမိန့်ထုတ်ပါပေါ့နော်အဲ့ထုတ်ပြီးရတဲ့ဝင်ကြီးအင်အားတွေမှာသူတို့ဆက်ပြီးတော့နေကြပြီပေါ့အဲ့မနေရင်ဆက်ကြမှာသူတင်ပြီးတော့အဲ့ဒီဘက်ကနေပြီးတော့ခွဲဝေပြီးတယ်ဘယ်အိမ်ကြီးနေဘယ်အိမ်ကြီးနေပေါ့နော်အဲ့လိုနဲ့ပတ်သက်ပြီးကျွန်တော်တို့ကဟိုကျွန်တော် transition ပြီးအောင်ဦးဝင်တင်ကောင်းတော်နဲ့အဖွဲ့နဲ့အရာတွေလိုက်ကြတာရှိတယ်ပြီးခဲ့တဲ့စနေတနေ့နေ့ဟုတ်ကဲ့
နိုင်ငံမှာနောက်အနာဂတ်အုပ်ချုပ်ရေးအာဏာအလွှဲပြောင်းလုပ်ရမယ့်အချိန်ကာလအတိုင်းအာဏာလွှဲပြောင်းရေးတာဝန်အနှီးရဆိုင်ရာကိစ္စရပ်တွေကိုအစိုးရအနေနဲ့စနစ်တကျဆောင်ရွက်လုပ်ကိုင်နိုင်အောင်လဲစီစဉ်ဆောင်ရွက်ထားပါတယ်လို့ဦးစော်ထေကဆိုပါတယ်။အစိုးရတရက်ဖွဲ့စည်းနိုင်တဲ့အထိပြည်သူဆန္ဒမဲအပြတ်အသတ်နဲ့အနိုင်ရခဲ့တဲ့ NLD ဦးဆောင်မဲ့အစိုးရတင်တဲ့လက်ရှိအစိုးရကြာအာဏာလွှဲပြောင်းမှုချောမွေ့စေရေးအတွက်နိုင်ငံတော်အကြီးအကဲတာဝန်လွှဲပြောင်းမှုအထောက်အကူပြုကော်မတီတရက်ဖွဲ့စည်းခဲ့ပြီးလက်ရှိအစိုးရနဲ့ NLD တို့အကြားတာဝန်လွှဲပြောင်းရေးဆိုင်ရာကိစ္စရပ်တွေကို၅ချိန်အထိတွေ့ဆုံဆွေးနွေးခဲ့ကြပြီးတဲ့နောက်မှာတော့အခုဆိုရင်အာဏာလွှဲပြောင်းရေးကိစ္စအတွက်အသင့်ဖြစ်နေပြီဖြစ်ကြောင်းနိုင်ငံတော်အကြီးအကဲတာဝန်လွှဲပြောင်းမှုကော်မတီကပြောဆိုလိုက်တာပါနိုင်ငံတော်အကြီးအကဲတာဝန်လွှဲပြောင်းမှုအထောက်အကူပြုကော်မတီမှာတော့ကော်မတီဥက္ကဋ္ဌအဖြစ်ပြည်ထောင်စုဝန်ကြီးဦးလာထွန်းကော်မတီဝင်တွေအဖြစ်ဝန်ကြီးဦးရထွန်းတမရာရုံညွှန်ကြားရေးမှူးချုပ်ဦးလာထွန်းဆောက်လုပ်ရေးဝန်ကြီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဦးမမောင်အောင်နဲ့တမရာရုံဒုတိယညွှန်ကြားရေးမှူးချုပ်ဦးစော်ထေတို့ပါဝင်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အသွင်ကူပြောင်းရေးအဖွဲ့ဘက်ကတော့အဖွဲ့ခေါင်းဆောင်အဖြစ်ဗဟိုလုံးမှုဆောင်အဖွဲ့ဝင်ဦးဝင်းထိန်အဖွဲ့ဝင်တွေအဖြစ်ဒေါက်တာမျိုးအောင်နဲ့ဒေါက်တာအောင်သူတို့ပါဝင်ပါတယ်ရှင်